နိုင်ငံတော်တမင်္ဂပုဂ္ဂိုလ်ဒေါက်တာဆုတီကဒီနေ့မှာဂျပန်နိုင်ငံကို၄ရက်ကြာခီထွက်ခွာမှာဖြစ်ပါတယ်။ဂျပန်နိုင်ငံတူတူမြို့တော်မှာကျင်းပမယ့်ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တမင်္ဂပုဂ္ဂိုလ်ယုံကအောက်တိုဘာလ၂ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီထိပ်သီးအစည်းအဝေးကိုဂျပန်ဝန်ကြီးချုပ်ဆီဇိုအာဘေကတဘာပလီကြီးဦးဆောင်ကျင်းပပြီးမဲခေါင်ဒေသ၅နိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ဒေါက်တာဆုတီ၊ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်၊လာအိုဝန်ကြီးချုပ်ဆွန်လောင်းစီဆိုလစ်ထိုင်းဝန်ကြီးချုပ်ဖာယုချန်လိုဂျာနဲ့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆန်ဖုတ်တို့တက်ရောက်ကြမယ်လို့ဂျပန်နိုင်ငံတိုင်းဝန်ကြီးဌာနရဲ့အောက်တိုဘာလ၄ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။၂၀၀၉ခုနှစ်ကလေးကစတင်ကျင်းပလာတဲ့ဒီအစည်းအဝေးကိုဂျပန်နိုင်ငံက၃နှစ်တကြိမ်အင်ရှင်ဖြစ်လက်ခံကျင်းပတာပါ။အောက်တိုဘာလ၉ရက်နေ့မှာကျင်းပမယ်ဒီနေ့အစည်းအဝေးတွင်အပြန်အလှန်ချိန်ဆက်မှုလူထုနဲ့တဘာဝပတ်ဝန်းကျင်ဆိုတဲ့အဓိကကဏ္ဍ၃ခုမှာပုံမျိုးတုတ်တက်မှုနောက်ထပ်အားကောင်းလာအောင်လုပ်ဆောင်ရေးပေါ်ခေါင်းဆောင်တွေကြားအမြင်ပြည့်ဆွေးနွေးကြမယ်လို့ဂျပန်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာပါရှိပါတယ်။အဲဒီနောက်မဲခေါင်ဂျပန်ပူးပေါင်းဆောင်ရေးဆိုင်ရာအခြေခံမူတည်တစ်ခုကိုခေါင်းဆောင်တွေချမှတ်ကြမယ်လို့လည်းဖော်ပြထားပါတယ်။ဒီစဉ်တွင်ဒေါက်တာဆုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တရားပြဆိုမှုရှိပြီးတနင်္ဂနွေအကြာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါ့အပြင်ဒေါက်တာဆုကြည်ဟာဖူကူရှိမားဒေသကလေယာဉ်လုံငန်းဝင်ကိုတွားရောက်လည်လာဖို့ရှိတယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒေါက်တာဆုကြည်ဟာ2016ခုနှစ်နိုဝင်ဘာလကတည်းကဂျပန်နိုင်ငံကိုတွားရောက်ခုပါတယ်။